အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရီပက်ဘလီကန်ပါတီသမ္မတလောင်မစ်ထရော်မီတို့ဟာအင်္ဂါနေ့ညကဒုတိယကြိမ်စကားဆစ်ထိုးပွဲမှာကိစ္စရပ်ပေါင်းစုံကိုအခြေတင်ပြောဆိုခဲ့ကြပါတယ်။နယူးယောက်မြို့ဟော့စတရာတက်ကတူမှာလုပ်တဲ့လူထုနဲ့တိုက်ရိုက်ပြောဆိုဆွေးနွေးတဲ့ပုံစံစကားဆစ်ထိုးပွဲမှာဘယ်သူကိုမဲပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေကစီးပွားရေးစွမ်းအင်နဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမေးခွန်းတွေကိုမေးမြန်းပြီးတော့သမ္မတလောင်နှုတ်ဦးတို့ကပြေဆိုခဲ့ကြတာပါ။သမ္မတအိုဘားမားဟာဗန်နောင်ငွေလူငွေပြမှုကိုနှစ်ဆတိုးစေခဲ့ပြီးသူလုံမယ်လို့ပြောခဲ့တာတွေကိုအောင်မြင်အောင်မလုပ်နိုင်ခဲ့ဘူးလို့ပြီးခဲ့တဲ့၄နှစ်အတွင်းသမ္မတရဲ့စွမ်းဆောင်ရည်ပေါ်မစ္စတာရော်မီကဝေဖန်ထုတ်နှက်ခဲ့ပါတယ်။သမ္မတအိုဘားမားကတော့သူပေးခဲ့တဲ့ဂရုအတော်များများကိုလုပ်ပေးခဲ့ပြီးဂရုပေးထားခဲ့တဲ့အတိုင်းမလုပ်နိုင်ခဲ့တာတွေဟာကြိုးစားမှုအားနည်းတာကြောင့်မဟုတ်ဘူးလို့ပြန်လည်ခြေပခဲ့ပါတယ်။နောက်လာမယ့်၄နှစ်အတွင်းအမေရိကန်နိုင်ငံရဲ့စီးပွားရေးကိုပြန်ကောင်းလာအောင်ဘယ်လိုလုပ်ကြမယ်ဆိုတဲ့အစီအစဉ်တွေပေါ်မှာလည်းသူတို့နှစ်ဦးအခြေတင်ညှင်းခုံခဲ့ပါတယ်။ချမ်းသာသူတွေကိုအခွန်ရှော့ကောက်မဲ့မစ္စတာရော်မနီရဲ့အစီအစဉ်ဟာစီးပွားရေးကိုထိခိုက်စေလိမ့်မယ်လို့မစ္စတာအိုဘားမားကပြောပါတယ်။ဒါပေမဲ့လည်းမစ္စတာရော်မနီကတော့အခွန်အတုဆိုင်ရာသူ့ရဲ့အစီအစဉ်ဟာအလုပ်ကိုင်းတွေဖန်တီးနိုင်ပြီးတိုင်းပြည်ရဲ့ဝင်ငွေထွက်ငွေကိုမျှတစေလိမ့်မယ်လို့ပြောပါတယ်။